နိုင်ငံတကာကသတ်မှတ်ထားတဲ့အပြစ်ခံရစဲရေးသဘောတူညီမှုအတိုင်းရှေ့တန်းကလက်နက်ကြီးတွေကိုစတင်ရုပ်သိမ်းနေပြီလို့ယူကရိန်းနိုင်ငံအရှေ့ဘက်မှာရှိတဲ့သဘုံဖွဲ့ကပြောကြားလိုက်ပါတယ်။အင်ကာနေဒေတာဆန်လိုဂျင်မနဲ့9နိုင်ငံမှာစတင်ပြီးရုပ်သိမ်းမှာဖြစ်ကြောင်းသဘုံဘက်ကထိတ်တန့်တမှုအက်ဒဝါဘာဆူရင်ကပြောကြားလိုက်တာပါ။ဒါပေမဲ့ဒီလိုရုပ်သိမ်းမှုရှိမရှိတော့တိကျအတည်ပြုချက်မရယူနိုင်သေးပါဘူး။ယူကရိန်းစစ်ဘက်အရာရှိတွေဘက်ကတော့အခုထိဘာမှတုံ့ပြန်ပြောဆိုတာမျိုးမလုပ်သေးပေမဲ့တိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့ရှေ့တန်းကလက်နက်တွေကိုရုပ်သိမ်းမပေးနိုင်သေးဘူးလို့တွန်းတွန်းပြောနေပါတယ်။တဘုံလေးဘက်ကဒီကနေ့အင်ကာနေမှာပဲမဟာဗျူဟာကျတဲ့စစ်ကမ်းမျိုးမာရီပေါ်တဝိုက်မှာရောပြီးခဲ့တဲ့သတင်းပတ်တုန်းကယူကရိန်းစစ်တပ်လက်ကနေပြစ်သိမ်းသွားခဲ့တဲ့ဒီဗော်စီမြို့နာမှာပါဆက်ပြီးတိုက်ခိုက်နေသေးတယ်လို့ယူကရိန်းဆိုတာကပြောပါတယ်။အခုလိုကြမ်းဖက်မှုတွေကြောင့် February 15ရက်နေ့မှာစတင်တဲ့အပြစ်ခံရစဲသဘောတူညီမှုအတိုင်းအပြစ်ခံရစဲမှုတွေအဆုံးသတ်ဖို့ဖြစ်နိုင်မလားလို့တန်လျာဝင်လာစေတာပါ။ဆယ်လကြာလာပြီဖြစ်တဲ့ဒီတိုက်ပွဲတွေကြောင့်တည်ဆောင်းရသူကအခုဆို9600ကျော်နေပြီဖြစ်ပါတယ်။အပြစ်ခံရစဲကိုစောင့်ကြည့်တဲ့ OSC ဥရောပတိုက်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့ကအင်ကာနေညနေပိုင်းမှာကုလသမဂ္ဂလုံခြုံရေးကောင်စီမှအခြေအနေတွေကိုတင်ပြဖို့ရှိပါတယ်။အပြစ်ခံရစဲအတွက်ဆင်းရဲဖို့ဒီနေ့အင်ကာနေမှာယူကရိန်းရုရှားပြင်းထန်တဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံကြပါလေ။ဒီတွေ့ဆုံမှုမတိုင်ခင်နိုင်ပိုင်းအတွင်းမှာတော့ရုရှားဆိုတာပိုင်း Gazprom ယင်းနံကုမ္ပဏီကယူကရိန်းကိုတင်ပို့ပေးနေတဲ့ယင်းနံကိုမတင်ပို့ပြီးပဲဖျက်တောက်ပြင်မယ်လို့သတိပေးလိုက်တဲ့အပြင်ကျန်ဥရောပနိုင်ငံတွေကိုဖြန့်ဖြူးပေးနေတဲ့ယင်းနံတွေအတွက်ပါပြဿနာတွေဖြစ်လာနိုင်တယ်လို့သတိပေးလိုက်ပါလေ။